သမရရဲ့လုံပိုင်권တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဥပဒေကြမ်းကော်မတီမှသာထည့်သွင်းဆွေးနွေးဖို့ဥပဒေကြမ်းကော်မတီတာဝန်ရှိသူတွေကဒီကနေ့ပဲလွှတ်တော်မှာတင်ပြလိုက်ပါတယ်။တမတော်သားကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တရားကျော်ရဲ့ထောက်ခံမှုနဲ့အတိုက်ခံပြီးခိုင်ဖြိုးပါတီကတင်သွင်းခဲ့တဲ့ဒီအဆိုပြုချက်နဲ့ပတ်သက်လို့လွှတ်တော်တွေကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်မတ်မေခပြောပြပေးပါဦးရှင်။
သမရရဲ့လုတ်ပိုင်ခွင့်တွေစော့ချမဲ့ပုံမှန်လေးခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ဖြိုးပါတီရဲ့အဆိုပြုချက်ကိုပြည်အောင်စုလွတ်တော်ဥပဒေချမ်းပူပေါင်းကော်မတီကဆွေးနွေးဆုံးဖြတ်ခဲ့ပြီးတဲ့နောက်လွတ်တော်ကအဆုံးဖြတ်ပေးဖို့တင်ပြလိုက်တာပါပြည်ခိုင်ဖြိုးပါတီရဲ့မိထီလာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကမေလကုန်ကန်နီးမှာတင်သွင်းခဲ့တဲ့အဆိုပြုချက်နဲ့ပတ်သက်လို့ပြည်အောင်စုလွတ်တော်ဥပဒေချမ်းကော်မတီနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတို့ရဲ့အတွင်းရေးမှူးဖြစ်တဲ့ဒေါက်တာမြတ်ညန္နာဆိုးကလွတ်တော်မှာအခုလိုတင်ပြခဲ့တာဖြစ်ပါတယ်
။ဒါကြိမ်ပါပူးပေါင်းကော်မတီရဲ့သဘောထားမှတ်ချက်ကိုတင်ပြပါမယ်။ဒေါက်တာမောင်သိန်းမိတ္တလာမင်းဆန္ဒနဲ့အပါအဝင်ပြည်အောင်စုလွတ်တော်ကိုယ်စားလှယ်15ဦးကတင်သွင်းလာတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြည်အောင်စုသမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဆက်လက်ဆောင်ရွက်မြက်ဥပဒေမူကြမ်းရေးဆွဲရေးလုပ်ငန်းစဉ်များတွင်တပေါင်းနဲ့ထည့်သွင်းစီစစ်ဆောင်ရွက်တင်ပါတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပူးပေါင်းကော်မတီရဲ့အစဉ်ခံစာကိုလွှတ်တော်ကအဆုံးဖြတ်ပြုအတည်ပြုပေးနိုင်ပါရန်လေးစားစွာတင်ပြပါရစေ
။ဒီဥပဒေချမ်းမှာတော့နိုင်ငံတော်သမရအနေနဲ့ပုံမှန် 248 ဂါရဝန်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့စာသားထည့်သွင်းဖို့ပုံမှန် 264 အရာတာဝန်မကျေပြွန်တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့ညွှန်ကြားရမှာဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်စောင့်ရှောက်ဖို့ပြက်ကွက်ချင်းဆိုတဲ့စာသားတွေထည့်သွင်းဖို့တွေပါဝင်ပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်တာနဲ့ဆိုင်တဲ့ပုံမှန် 261 ပြင်ဆင်ရေးအခြေခံဥပဒေပုံမှန် 322 ပါဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့လုတ်ပိုင်권ကိစ္စတွေလည်းထည့်သွင်းထားတာပါရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းတီဟကျော်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကိစ္စတွေဟာအတူတကွပူးပေါင်းဆောင်ရွက်မှသာအောင်မြင်နိုင်မယ်လို့ပြောပါတယ
်ပထမချက်ကတော့ဒီကြံ့ခိုင်ရေးရတင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြင်တဲ့ကိစ္စရက်ကကျွန်တော်တို့ဒီဘာမှမသိရပါဘူးသူတို့ရဲ့အတင်းနဲ့ပုံမှာကျွန်တော်တို့အနေနဲ့လောလောဆယ်တော့ဒီဘာမှပြောစရာတိတ်မရှိသေးပါဘူး။နောက်တစ်ချက်ကဒုတိယချက်ဖြစ်တဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကဒီတစ်ခုတည်းတော့ပြင်လာတယ်နောက်တစ်ဖက်ကပြင်လာတယ်ဒါတွေကချိတ်ဆက်ပြီးပြီးလှုပ်ဆောင်ဖို့တော့လိုအပ်ပါတယ်။တကယ်လို့တစ်ခုနဲ့တစ်ခုကချိတ်ဆက်မမီပဲရှေ့နောက်မညီညွတ်ရင်လည်းဒီလှုပ်လို့အဆင်မပြေနိုင်ပါဘူးခင်ဗျာ။ဒါကြောင့်မလို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လုပ်ငန်းရှင်ကကြတော့အားလုံးတဘောတူညီတဲ့အားလုံးရဲ့စိတ်ဆန္ဒနဲ့အညီဒီဆောင်ရွက်တဲ့ကိစ္စရဲ့မျိုးကပို့ပြီးတော့မှဖြစ်နိုင်ခြင်းနေတာရှိနေတယ်လို့ဒါမြင်ပါတယ်ခင်ဗျာ
လွတ်တော်မှာတည်တံ့ဆွေးနွေးဖို့ပြည်ခိုင်ပြိုးပါတီကဒုတိယကြိမ်ထပ်မံတင်ပြတဲ့ဒီဥပဒေချမ်းကိုတော့ပြီးခဲ့တဲ့မတ်လ15ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်ဥပဒေချမ်းကော်မတီရဲ့တင်ပြချက်ကိုတော့မကြခင်လွတ်တော်တွင်မှဆွေးနွေးဆုံးဖြတ်လိုက်မယ်လို့လည်းညွှန်လင်းရပါတယ်ရှင်